သမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကနေပြီးတော့ဒုက္ခသည်ဖြစ်အသိမှတ်ပြုထားပြီးလက်တလောဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေကြတဲ့ရိုဟင်ဂျာ 3,000 လောက်ကိုမြန်မာအစိုးရကပြန်လက်ခံမှုသဘောတူလိုက်ပါတယ်။ဒုက္ခသည်တွေကတော့သူတို့ရဲ့အသက်အန္တရာယ်တိုင်းရင်းသားဒန်းတူအခွင့်အရေးနဲ့တရားဝင်နိုင်ငံသားအဖြစ်မြန်မာအစိုးရကပေးအပ်မယ်ဆိုရင်ပြန်မယ်လို့ပြောဆိုကြပါတယ်။ဒါပေမဲ့မြန်မာအစိုးရဘက်ကတော့ဒီဒုက္ခသည်တွေကိုရိုဟင်ဂျာအဖြစ်လက်ခံမလားဘယ်နေရာတွေမှာအခြေချနေထိုင်ခွင့်ပြုမလဲဆိုတာနဲ့ပတ်သက်ပြီးအတိအကျပြောဆိုထားတာမရှိသေးပါဘူးဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့မတ်သိန်ကြီးထိုက်ကဆက်ပြီးပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါရှင်မြန်မာအစိုးရကဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည် 28,000 ကိုပြန်ခေါ်ဖို့သဘောတူတဲ့အကြောင်းအောက်တိုဘာလ15ရက်နေ့စနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးဌာနကသတင်းထောက်တွေကိုပြောဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာခရိုင်အတွင်းကဒုက္ခသည်စခန်းတစ်ခုမှာနေထိုင်ကြပြီးကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကဒုက္ခသည်အတိအမှတ်ပြုထားသူတွေကိုပြန်ခေါ်ဖို့မြန်မာအစိုးရကသဘောတူလိုက်တာဖြစ်ပါတယ်။စနေနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးဌာနကပြောဆိုသွားတာကိုတော့ဘင်္ဂလားဒေ့ရှ်အခြေဆိုင်ကလဒန်သတင်းဌာနရဲ့အက်ဒီတာဦးတင်ဆိုးကအခုလိုပြောပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးရုံးအတွင်းသတင်းစာရှင်းလင်းပွဲလုပ်တဲ့ဆရာဗမာပြည်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံဆွေးနွေးပွဲမှာရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ယူနီစီယာသဘာကုလသမဂ္ဂဒုက္ခသည်များငြိမ်းချမ်းရေးရဲ့သဘောတူညီချက်အရအဲ့ဒီမှာရှိနေတဲ့လူပေါင်း 28,000 ကိုသူတို့ယူသွားလိမ့်မယ်လို့ပြောတာပဲဒီဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့လူပေါင်း 4,000 ကျော်နဲ့ 5,000 အထက်မှာရှိနေတဲ့လူတွေကိုသူတို့တပြေးပြေးပေါ်သွားနိုင်အောင်ကြိုးစားပေးမယ်ဒါမဲ့ဒီလောလောဆယ်မပိုးနိုင်တဲ့အချိန်မှာဒီရိုဟင်ဂျာတွေကိုသူတို့အတင်းအဓမ္မဒီဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်တွက်ခွာသွားဖို့အတွက်မလုပ်ပါဘူးဆိုပြီးတော့သူတင်းတာဆရာတွေကိုအားလုံးရှင်းပြထားတာရှိပါတယ
်မြန်မာစစ်ဆေးရလက်ထက်တုန်းကတော့မြန်မာတိုင်းရင်းသားတွေထဲမှာရိုဟင်ဂျာမပါဘူးဆိုပြီးနိုင်ငံပိုင်သတင်းစာတွေကနေကြီးညာခဲ့တာပါဒါကြောင့်ခုအစိုးရအသစ်ကရိုဟင်ဂျာဒုက္ခသည်တွေကိုပြန်ခေါ်မယ်ဆိုပေမဲ့ရိုဟင်ဂျာအဖြစ်တိမှတ်ပြုမလားဘယ်ဒေသတွေမှာအခြေချနေထိုင်ခွင့်ပေးမယ်ဆိုတာကရောရှင်းရှင်းလင်းလင်းပြောဆိုထားတာတော့မရှိပါဘူ
းဒီဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရိုဟင်ဂျာတွေကိုပြန်လည်ပို့ပေးတယ်ဆိုပြီးတော့ပြောကြတာပဲမြန်မာအစိုးရကတော့သူတို့အထက်ကိုဝင်သွားတဲ့ခါကျရင်သူတို့ရေးတဲ့ခါကျတော့သူတို့ကတော့ကေးတယ်နဲ့ပဲရေးထားကျွန်တော်မြင်တော့ဆိုရင်ကျွန်တော်မျက်မြင်သက်သက်အနေနဲ့ပြောရရင်အင်းအစီအမံကြီးကတော့ကျွန်တော်အဲ့ဒီရှင်တော့ကျွန်တော်ဟိုဟာလောက်ပဲရှိသေးတယ်ကျွန်တော်ဘွေးရတာပြီးကျွန်တော်မောင်တော့မှာရှိတော့ဆိုတော့အဲ့ဒီမှာသူတို့ကပါရေးထားတယ်ဆိုတော့အင်းသာစီမံကြီးမှာသူတို့ကခေးတယ်နဲ့ပဲရေးထားတယ်ဆိုပြီးတော့ရိုဟင်ဂျာစုပြီးရေးတယ်နောက်ပိုင်းကျရင်သူတို့ပြတ်ပြီးတော့ဘင်္ဂလားဒေ့ရှ်စုပြီးရေးမယ်ပါရေးမယ်ဆိုတော့ဒါကတော့ကျွန်တော်တို့ပြောနိုင်အောင်
မြန်မာနိုင်ငံဘက်ကနေထွက်ပြေးလာပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေသူတွေကလူဦးရေ3,000ကျော်လောက်ရှိနေတယ်လို့လည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်မြန်မာအစိုးရကတော့ဒီလူတွေအားလုံးနေရရင်ပြန်လာခွင့်အတွက်နောက်ပိုင်းမှာဆက်ပြီးလုံဆောင်သွားမယ်လို့ပြောပါတယ်ဒီမတိုင်ခင်အထိတော့ဘင်္ဂလားဒေ့ရှ်အစိုးရကဒီလူတွေကိုအတင်းအကျပ်ထားနေပြန်ခိုင်းတာမျိုးတွေမလုပ်ဘူးဆိုပြီးလည်းသဘောတူခဲ့ကြပါတယ်မြန်မာအစိုးရဘက်ကပြန်ခေါ်ဖို့သဘောတူထားတဲ့ဒုက္ခသည် 28,000 ကိုနေရရင်ပြန်လည်အခြေချလိုတဲ့ဆန္ဒနဲ့ပတ်သက်ပြီးလဲဘင်္ဂလားဒေ့ရှ်အစိုးရဘက်ကဒီဒုက္ခသည်တွေကိုသဘောထားကိုမေးမြန်းခဲ့ပါတယ
်ဒုက္ခသည်စကန်မှာရှိတယ်ရိုဟင်ဂျာတွေကကျွန်တော်တို့တခြားတိုင်းရင်းသားတွေနဲ့တန်းတူအခွင့်အရေးရမယ်ကျွန်တော်ရဲ့နိုင်ငံသားအခွင့်အရေးတွေပြည့်မယ်ဆိုရင်ကျွန်တော်တို့အချိန်ကြီးသွားမယ်ဆိုတဲ့စကလုံးကတော့သူတို့ပါလိုက်တာရှိတယ်အဲ့ဒီဒီဘင်္ဂလားဒေ့ရှ်အစိုးရကိုသူတို့ပြောရတာရှိတယ်အဲ့ဒါနေပြီးမှအခုတက်တာပြန်ဒီနေ့မနေ့ကမှသူတို့ကပြန်ပြီးတော့ဒီကျွန်တော်တို့ပြန်ပို့ပေးမယ်ဘမဆွေကလက်ခံတော့မယ်ဆိုတဲ့စကလုံးကသူတို့တွက်လာတယ်
မြန်မာနိုင်ငံရခိုင်ပြည်နယ်မှာချစ်ချနေထိုင်ခဲ့ကြတဲ့ဒီဒုက္ခသည်တွေဟာ1980ပြည်လွန်နှစ်တွင်နဲ့1992ခုနှစ်တို့တည်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ့်နေချီထွက်ပြေးခဲ့ကြတာဖြစ်ပါတယ်။အများစုကဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာခရိုင်နဲ့စစ်တကောင်းတို့မှာနေထိုင်နေကြတာဖြစ်ပါတယ်ရှင်။